မင်္ဂလာပါခင်ဗျာစက်တင်ဘာလ10ရက် ANI သတင်းမှာမြန်မာနဲ့တရုတ်ကြား BRI ခေါ်ဇင်းကြံတဲ့ပတ်လည်စီမံကိန်းကိုမြန်မာဘက်ကတတိကြီးကြီးနဲ့ဆောင်ရွက်နေတဲ့အပေါ်တရုတ်အစိုးရကစိုးရိမ်မကင်းဖြစ်လာနေတယ်လို့ဖော်ပြပါတယ်။မကြာခင်ကတရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီအောက်မှာရှိတဲ့နိုင်ငံခြားရေးရာကော်မရှင်ရုပ်ညွှန်ကြားရေးမှူးရန်ကြီးချီဟာဥရောပကအပြင်မြန်မာနိုင်ငံကိုခကြီးတထောက်ဝင်ရောက်ခဲ့ပါတယ်။တရုတ်ပြည်ရဲ့ BRI စီမံကိန်းတွေကိုလက်ခံခဲ့တာကြောင့်မြန်မာနိုင်ငံအဆင့်မြင့်သွားပြီလို့လဲပြောဆိုလေကြောင်းသတင်းတွေမှာဖော်ပြပါတယ်။ရန်ကြီးချီဟာတရုတ်ကွန်မြူနစ်ပါတီအိုလက်ဘျူရိုအဖွဲ့ဝင်ဖြစ်လို့သူ့အရင်မြန်မာနိုင်ငံကိုလာရောက်ခဲ့ကြတဲ့နိုင်ငံတော်တိုင်ပင်ခံဝန်ကြီးနဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲဆွန်တောင်းတို့နဲ့တွေ့ဆုံဆွေးနွေးခဲ့တာတဲ့မြန်မာအတွက်ပို့ပြီးတော့အရေးကြီးတယ်လို့လဲဆောင်းပါးကဆိုပါတယ်။အဲ့ဒီဆွေးနွေးပွဲတွေဟာနေပြည်တော်အနေနဲ့တရုတ်အစိုးရကိုပြေးကျင်တဲ့အရေးကြီးသတင်းစကားတွေအတွက်ရှားပါးတဲ့အခွင့်အရေးဖြစ်တယ်လို့လဲအေအန်အိုင်သတင်းဆောင်မကဖော်ပြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့တွေ့ဆုံဆွေးနွေးကြစဉ်အတွင်းတရုတ်ပြည်ဘက်ကအရေးအသွေးမြင့်ရင်းနှီးမြှုပ်နှံမှုတွေကိုလိုအပ်ကြောင်းမြန်မာဘက်ကအလေးပေးပြောဆိုခဲ့ပါတယ်။ CEME ကတရုတ်မြန်မာစီးပွားရေးဇင်းကြံလမ်းအစီအစဉ်အောက်မှာစီမံကိန်း38ခုကိုတရုတ်ဘက်ကအစိုးပြုထားရမှာမြန်မာဘက်ကတတိကြီးကြီးနဲ့ဆောင်ရွက်နေတာကြောင့်အခုထိအတည်ပြုပြီးစီမံကိန်း9ခုသာရှိပါသေးတယ်။နှစ်နိုင်ငံလုံးအတွက်အပြန်အလှန်အကျိုးရှိဖို့တည်ကြတဲ့စီမံကိန်းတွေကသာအကောင့်ထဲပေါ်မှာဖြစ်ကြောင်းမြန်မာအခြေစားအရာရှိတွေကပြီးခဲ့တဲ့နှစ်ကတရုတ်ဘက်ကိုပြောဆိုခဲ့ပါတယ်။တရုတ်ကတော့သူ့ရဲ့နှစ်ခုနေတဲ့ BRI ဇင်းကြံတဲ့ပတ်လည်စီမံကိန်းတွေကိုမြန်မာနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်စတင်ဆောင်ရွက်ချင်းနေတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအမေရိကန်နဲ့ဂျပန်တို့ရဲ့ဩစာလွှမ်းမိုးမှုကြီးမားလာမှာကိုလည်းတရုတ်ကစိုးရိမ်နေတာဖြစ်ပါတယ်။တရုတ်စိုးရအနေနဲ့မြန်မာနိုင်ငံစိုးရတဲ့ပြည်သူတွေဟာ BRI စီမံကိန်းတွေအပေါ်စိုးရိမ်မကင်းဖြစ်နေကြပြီးနိုင်ငံတွင်းမှာတရုတ်စားကြည့်ရေးစိတ်တက်တွေမြင့်တက်လာနေတာကိုသတိပြုမိတယ်လို့လဲဆောင်းမကဖော်ပြပါတယ်။တစ်ဖက်မှာလည်းမြန်မာပြည်မြောက်ပိုင်းမှာတရရင်သားလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုပုံမှုအားကောင်းလာနေတာကလည်းမြန်မာတပ်မတော်ခေါင်းဆောင်တွေအတွက်စိုးရိမ်စရာဖြစ်လာနေပါတယ်တဲ့။ပြီးခဲ့တဲ့နှစ်အတွင်းအဲ့ဒီအဖွဲ့တွေစီကတရုတ်လက်နက်တွေတင်ဆက်ချမိခဲ့တယ်လို့လဲဖော်ပြပါတယ်။အေးအေးအပါဝင်လက်နက်ကိုင်အဖွဲ့တွေကိုတရုတ်ကငွေကြီးနဲ့ခင်မိလက်နက်တွေထောက်ပံ့ပေးနေတယ်လို့ထိုင်းနိုင်ငံဘာကောက်ချီဆိုင် Linkus News ရူမင်ကက်တလစ်သတင်းစာကဖော်ပြပါတယ်။တရုတ်အနေနဲ့မြန်မာငင်းချင်းလုပ်ငန်းစဉ်ကိုကူညီဖို့ကတိပြုထားတယ်လို့မြန်မာပြည်မြောက်ပိုင်းကတရင်သားလက်နက်ကိုင်အဖွဲ့တွေကိုလည်းဆက်လက်ထောက်ပံ့ပေးနေတယ်လို့ ANI သတင်းဆောင်မကဖော်ပြပါတယ်။စက်တင်ဘာ17ရက်ဒီပလိုမက်စာဆောင်မှာတော့မြန်မာတပ်မတော်နဲ့စီးပွားရေးလုပ်ငန်းကြီးတွေကြားကလူသားအဖြစ်ကိုဆန့်ကျင်ရရောက်တဲ့အမှုကိစ္စတွေအကြောင်းဖော်ပြထားတဲ့သတင်းဆောင်မတစ်စောင်ပတ်ဝန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့ကြောက်စိမ့်တူဖို့မှုနဲ့ငွေရစေဝါမှောင်ခိုးလုပ်ငန်းတွေမှာတပ်မတော်ပါဝင်ပတ်သက်နေတဲ့အပေါ်သိရှိနေကြတာကာလကြာခဲ့ပါပြီလို့ဆောင်မကအစချီဖော်ပြပါတယ်အခုဆိုရင်တပ်မတော်ရဲ့စီးပွားရေးအကျိုးအမြတ်တွေဟာလူမျိုးတုံးတက်ပြတ်မှုလူသားအဖြစ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ဆိုနိုင်တဲ့အဆင့်အထိရောက်လာနေပြီလို့ AI ခေါ်နိုင်ငံတကာလူမျိုးချမ်းသာကွန်ရက်အဖွဲ့ကပြောပါတယ်1990ပြည့်နှစ်ကစတင်ထူထောင်ခဲ့တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်မှာတပ်မတော်လည်းပါဝင်ပတ်သက်နေပါတယ်ဥပိုင်လီမိတက်ဟာမြန်မာနိုင်ငံအတွင်းဩဇာအာဏာအကြီးဆုံးအကြီးအပြည့်ဆုံးအဖွဲ့အစည်းတစ်ခုဖြစ်တယ်လို့အမေရိကန်သံတမန်တဦးကမချက်ပြုတ်ခဲ့ဘူးကြောင့်လည်းဖော်ပြထားပါတယ်။ဥပိုင်ဟာဘီယာစီကရက်တပ်ထုတွင်ဘာလုပ်ငန်းနဲ့အထက်ချုပ်လုပ်ငန်းတွေအထိကဏ္ဍစုံမှာလုပ်ကိနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာဂျပန်ကီရင်ဘီယာတောင်ကိုရီးယားပော့စကိုတမနီလုပ်ငန်းတရုတ်ဝမ်ပေါင်းတပ်ထုမိုင်းစတဲ့နိုင်ငံတကာကုမ္ပဏီတွေနဲ့လည်းအကျိုးတူဆောင်ရွက်နေတာဖြစ်ပါတယ်။ရရှိထားတဲ့ပဒင်းအချက်လက်တွေအရကတော့ပြည်တွင်းပြည်ပကရရှိတဲ့အကျိုးအမြတ်တွေဟာစစ်တပ်အတွက်သာဖြစ်နေတယ်လို့ AI အဖွဲ့ကဆိုပါတယ်။1990ကနေ2011ခုနှစ်အတွင်းဥပိုင်ရဲ့ဝင်ငွေမီလီယံဒေါ်လာ18ဘီလီယံရှိခဲ့ရမှာ16ဘီလီယံလောက်ကစစ်တပ်အတွက်ဖြစ်ပါတယ်။အဲ့ဒီငွေတွေကိုဘလို့ပဲပုံသုံးဆွတယ်ဆိုတာကိုတော့မသိရကြောင်းစစ်စင်ရေးတွေအတွက်ဖြစ်နိုင်ကြောင်း AI ကပြောပါတယ်။ထို့သဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူဝင်ကြံပြဿနာပေါ်ပေါက်ခဲ့တဲ့2019အကုလကစပြီးတပ်မတော်ကမြေလစနစ်ကျင့်သုံးခဲ့ကြောင်းရော်ဒီမီရှုအရသားတွေကိုတပ်ဖြတ်လူ9သိန်းကျော်ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကိုမုန်းထုတ်ခဲ့တယ်လို့လည်းဖော်ပြပါတယ်။ဒီပြဿနာကိုကုလသမဂ္ဂအပါအဝင်နိုင်ငံအများကဖြည့်ဆည်းမှုစူးစမ်းကြပြီးမြန်မာနောက်မှာတရုတ်ရှိနေတဲ့အတွက်အခက်တွေ့နေရတယ်လို့ဆောင်းမကဖော်ပြပါကြောင်းတင်ပြအပ်ပါတယ်ခင်ဗျာ